အခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာအိမ်နောင်စု6စုရှိရင်တစုကဘိန်းဆိုင်ကြပါတယ်။ဘိန်းကိုကြီးတသက်ဆိုင်ပြိုးတဲ့အိမ်နောင်စုတော့မရှိသလောက်ရှားပါပါတယ်။စီးပွားရေးလိုအပ်ချက်အရဆင်းရဲတောင်သူတွေဘိန်းဆိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်။
မြန်မာနိုင်ငံမှာဘိန်းအများဆုံးထွက်တဲ့နေရာဟာရှမ်းပြည်နယ်ဖြစ်ပါတယ်။တရုတ်အစိုးရဖိအားပေးမှုကြောင့်နယ်စပ်ဒေသဖြစ်တဲ့ကိုကဝနဲ့မိုင်းလားဟာဘိန်းမဲ့ဒေသဖြစ်သွားပြီးပြန်ကျန်ဒေသတွေဟာအနည်းနဲ့အများဘိန်းဆိုင်ကြပါတယ်။စီးပွားရေးလိုအပ်ချက်အရာဆင်းရဲသားတောင်သူတွေဘိန်းဆိုင်ကြတာဖြစ်ပါတယ်။ကုလသမဂ္ဂမွေးအစည်းနဲ့ရာဇဝတ်မှုတိုက်ဖျက်ရေး UNODC ကရှမ်းပြည်နယ်ကကျေးရွာ600နီးပါးကို2018ကစစ်တမ်းကောက်ယူတဲ့အခါမှာလေးပုံတစ်ပုံလောက်မှာဘိန်းဆိုင်ပြိုးတာတွေ့ရတယ်လို့ဆိုပါတယ်။ရွာသားဥွေတဝက်လောက်ဘိန်းဆိုင်ကြတာဖြစ်ပါလေ။ဒါကြောင့်ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဘိန်းဆိုင်တဲ့သဘောဖြစ်နေပါလေ။နေဆက်ဒေသတွေဖြစ်တဲ့ကိုကမိုင်းလာနဲ့ဝဒေသမှာဘိန်းဆိုင်ပြိုးမှုကြီးရှင်းပါလေ။ဒါပေမဲ့သူတို့နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အစီပိုင်းမှာကျေးရွာ34ရာခိုင်နှုန်းဘိန်းဆိုင်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာကျေးရွာ30ရာခိုင်နှုန်းမြောက်ပိုင်းမှာ900ရာခိုင်နှုန်းဘိန်းဆိုင်ပြူကြပါတယ်ကျေးရွာအလုံးကိုခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ရွာက22ရာခိုင်နှုန်းမဆိုင်တဲ့ရွာက88ရာခိုင်နှုန်းရှိပါတယ်ဘိန်းကိုကြီးတက်တဲ့ဆိုင်ပြူတဲ့အိမ်တော်စုကတော့မရှိသလောက်ရှားပါတယ်လို့ဆိုပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကအိမ်တော်စုတွေဟာသူတို့ရဲ့ဆိုင်ခင်း40ရာခိုင်နှုန်းနီးပါးမှာဘိန်းဆိုင်ပြူကြပါတယ်မြောက်ပိုင်းမှာတော့ဆိုင်ခင်းရဲ့80ရာခိုင်နှုန်းဟာဘိန်းကင်းနေဖြစ်ပါတယ်ရှမ်းပြည်နယ်မှာဘိန်းတေအကစိုက်ပျိုးဈေးဟာဒေါ်လာ140လို့သိရပါတယ်။အဲ့ဒီအထဲမှာတဝက်လောက်ကပေါင်းတင်ကနဲ့ဘိန်းသီးကိုဓာတ်နဲ့ချစ်ခအတွက်ပေးရတဲ့ကုန်ကျစရိတ်ဖြစ်ပါတယ်။ဘိန်းစိမ့်တကီလိုရဲ့ပြန့်မြစင်းနှုန်းဟာဒေါ်လာ140နီးပါးဖြစ်တဲ့အတွက်စိုက်ပျိုးသူဟာတွက်ချေကြိုက်ပါတယ်။ရှမ်းပြည်နယ်ရဲ့ကြေးလက်ဒေသပြဿနာဟာဘိန်းနဲ့မပတ်သက်တဲ့အလို့အကံရှားပါးမှုဖြစ်ပါတယ်။အခြားအလို့အကံမရှိတာဟာဘိန်းဆိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်လာပါတယ်။အချားလုတ်ကန်ရှိတဲ့အရက်ဒေသမှာဘိမဆိုင်သူတွေများပြားလာတာတွေ့ရပါတယ
်ဘိမဆိုင်တဲ့အိမ်တော်စုဟာဝင်ငွေလျော့သွားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဘိမဆိုင်တဲ့အတွက်ဝင်ငွေ26ရာခိုင်နှုန်းလျော့နေသွားပြီးအရှေ့ပိုင်းမှာ80ရာခိုင်နှုန်းတောင်ပိုင်းမှာ50ရာခိုင်နှုန်းဝင်ငွေကျဆင်းသွားတယ်လို့စစ်တမ်းမှာဖော်ပြပါတယ်ဘိမဆိုင်တဲ့ကျေးရွာ20ရာခိုင်နှုန်းလောက်သာကားလမ်းနဲ့ဆက်သွယ်နိုင်ပါတယ်အများစုဟာဝေးလံကြောင်ကြားမှာရှိပါတယ်။လမ်းပန်းဆက်သွယ်ခဲ့တဲ့နေရာတွေမှာဘိန်းဆိုင်ပြိုးကြတာများပါတယ်။ဝေးလံတဲ့ဒေသမှာနေထိုင်သူဟာလူနေမှုအဆင်အတန်းမြင့်တင်မှုအခွင့်အလမ်းနည်းပါးတာမှုဆင်းရဲတွင်းကမထွက်နိုင်ပဲဖြစ်နေပါတယ်။ဆိုင်ပြိုးရေးလုပ်သူတွေဟာသူတို့ထုတ်လုပ်တဲ့လေယာထွက်ကုန်ကိုရောင်းချနိုင်ဖို့လိုအပ်ပါတယ်။ဒီနေရာမှာဘိန်းမဆိုင်တဲ့ကျေးရွာဟာဘိန်းဆိုင်တွေ့ကျေးရွာတွေအများကြီးသားနေပါတယ်။
လေသမားအဖွဲ့အစည်းတွေရှိတဲ့ကျေးရွာတွေဟာလေယာထွက်ပစ္စည်းရောင်းချရမှာဈေးကောင်းပိုရပြီးအဆင်ပြေတာတွေ့ရပါတယ်စစ်တမ်းကောက်ယူတဲ့ကျေးရွာတွေရဲ့လေယာထုတ်လုပ်မှုကိုလေ့လာတဲ့အခါဆန်စပါးစိုက်ပျိုးသူ62ရာခိုင်နှုန်းပြောင်းစိုက်ပျိုးသူ86ရာခိုင်နှုန်းပဲစိုက်ပျိုးသူ26ရာခိုင်နှုန်းနဲ့ဘိန်းစိုက်ပျိုးသူ22ရာခိုင်နှုန်းရှိပါတယ်ဘိန်းစိုက်ပျိုးသူအများစုဟာတောင်ကုန်းဒေသမှာနေထိုင်သူတွေဖြစ်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကတောင်သူ80ရာခိုင်နှုန်းဟာဘိန်းကိုငါဧကတာအများဆုံးစိုက်ပျိုးကြပါတယ်။မြောက်ပိုင်းဘိန်းကင်းကတော့ငါဧကတဲ့ပုံများတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့ရွာဟာဘိန်းဆိုင်တဲ့ရွာထက်ပိုပြီးချမ်းသာတာတွေ့ရတယ်လို့ဆိုပါတယ်။ဘိန်းဆိုင်တဲ့ရွာမှာဒုက္ခနေပါတာကိုလည်းစစ်တမ်းမှာဖော်ပြပါတယ်
။2016နဲ့2017အကြာဘိန်းစိမ့်စိမ့်50ရာခိုင်နှုန်းဒီပါကျဆင်းသွားတာဟာလည်းဘိန်းဆိုင်ပျိုးမှုလျော့နေလာပြီးအခြားပြည်နယ်ကိုပုံမှုစိုက်ပျိုးလာတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ကျေးရွာတွေဟာမဆိုင်တဲ့ကျေးရွာတွေလောက်ဖွံ့ဖြိုးတိုးတက်မှုမရှိတာတွေ့ရပါတယ်။ရှမ်းပြည်နယ်အခြေပိုင်းမှာဘိန်းဆိုင်တဲ့ကျေးရွာအများဆုံးရှိပြီး90ရာခိုင်နှုန်းလောက်ဘိန်းဆိုင်ကြပါတယ်။တောင်ပိုင်းမှာ30ရာခိုင်နှုန်းဘိန်းဆိုင်ပြီးမြောက်ပိုင်းမှာဘိန်းဆိုင်ကျေးရွာ40ရာခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်တဲ့ကျေးရွာအလုံးဆက်သွယ်ရခက်ခဲတဲ့ဝေးလံဒေသမှာရှိကြပါတယ်။အစိုးရအာဏာပိုင်တွေရောက်ဖို့ခက်ခဲတဲ့တောင်ပေါ်ဒေသကိုရွေးပြီးဘိန်းဆိုင်ပြိုးတာလည်းဖြစ်နိုင်ပါလေ။ကာနာပိုင်းနဲ့ဝေးလီလီဖြစ်စည်းခံရမယ့်အန်ဒီရဲ့နဲလီလီဖြစ်ပုံရပါလေ။အ Soya leauka nemi ma bema sai de jiwa amiazon chija bale. Dajang longjongye ocho yibega jiyin bema sai de jiwa reha bobi ajo khanzaya bwe shi bale. Longjongmu shi ma da dote punjo naima le me. Yekha piyala tamyo ma shi bhe me yekha pulo on bema sai piyo niya da tinsha bale. Bema sa mato mi bema sai piyo mu gu pekpina ha yekha pulo hu kime on loktalu pini jau. Kulatamaga muyese setama popia tawa ni ya.